တရုတ်နိုင်ငံရဲ့နျူကလ ியர் လက်နက်ပိုင်ဆိုင်မှုဟာပြည်ကနှစ်ကခံမှန်းချက်တဲ့သိဒ္ဓတာများလာတဲ့အကြောင်းအမေရိကန်ပင်တကွန်စစ်ဌာနချုပ်ရဲ့အစိုးရကသတိကတတိပြုလိုက်ပါတယ်။တရုတ်စစ်တပ်ရဲ့ခင်မအောင်တိစောက်ဖို့ရည်မှန်းချက်ရလဲထိုင်ဝမ်ကျွန်းမှာစီးရီးရပုံမူအလေးတာနိုင်တဲ့အကြောင်းဖော်ပြထားပါ။တရုတ်နိုင်ငံရဲ့နျူကလ ியர் လက်နက်တွင်းပြင်းထုတ်လုပ်မှု2028ခုနှစ်မှာလက်တွေ့သုံးချနိုင်တဲ့နျူကလ ியர் တိုက်ပွဲ900လောက်ထိရှိလာနိုင်ပြီး2030ခုနှစ်မှာနျူကလ ியர் တိုက်ပွဲ1000လောက်ပိုင်ဆိုင်နိုင်မှုရည်ရွယ်ထားတယ်လို့လည်းပင်လယ်ကုန်စစ်ဌာနချုပ်ကကွန်ကရစ်တော်ကိုတင်ပြခဲ့ပြီးဗိုလ်ထုနယ်မှာထုတ်ပြန်တဲ့တရုတ်နိုင်ငံစီးရီးစွမ်းရင်ဆိုင်ရာအစိုးရခန်းစာမှာဖော်ပြထားပါတယ်။မနေ့တုန်းကပင်လယ်ကုန်စစ်ဌာနချုပ်ရဲ့အစိုးရခန်းစာမှာတရုတ်နိုင်ငံရဲ့နျူကလ ியர் နဲ့ပိုင်ဆိုင်မှုဟာ200ကျော်သာရှိပြီးဆယ်နှစ်အတွင်းနှစ်ဆတိုးလာနိုင်တယ်လို့ခန့်မှန်းခဲ့ပေမဲ့အခုအခါမှာသိရတာတိုးလာတာပါ။ကျောင်းနေမှာနျူကလ ியர் လက်နက်တွေတိုးလာနေပြီမလဲအတိတ်ဖြစ်နေတဲ့နျူကလ ியர் တိုက်ပွဲ3800လောက်ရှိနေတဲ့အမေရိကန်လောက်တော့မများပါဘူးပင်လယ်ကုန်စစ်နာသားဒါချုပ်ရဲ့အစိုးရခန်းစာကတော့2020ဒီဇင်ဘာလအထိချက်လက်တွေပေါ်အခြေခံဖော်ပြထားတာဖြစ်ပြီးမကြာသေးခင်တုန်းကတရုတ်နိုင်ငံမှာစမ်းသပ်ခဲ့တဲ့ hypersonic အတန်းထက်50မြန်နဲ့လက်နက်နဲ့ပတ်သက်တဲ့ချက်လက်တွေတော့မပါဝင်ပါဘူးတရုတ်စစ်တပ်က2028ခုနှစ်နောက်ဆုံးထားခင်မအောင်တိစောက်မဲ့အစီအစဉ်ဟာထိုင်ဝမ်ကျွန်းကလွတ်လပ်ရေးရဖို့ကြိုးပမ်းမှုတွေကိုထိန်းချုပ်ဖို့နဲ့အမေရိကန်ပါဝင်ထိုင်ဝမ်ရဲ့မဟာမိတ်တွေကြားမွေနေအောင်ဟန်တားနိုင်စွာမြင့်တင်နိုင်မဲ့အလားအလာရှိတဲ့အကြောင်းလဲအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်